တိုင်းမှာစာနယ်ဇင်းသတင်းမီဒီယာရှိပေမဲ့နိုင်ငံရေးနဲ့ယဉ်ကျေးမှုဓလေ့ကိုလိုက်ပြီးအစိုးရနဲ့ဆက်ဆံပုံဟာတနိုင်ငံနဲ့တနိုင်ငံကွဲပြားပါတယ်။မြန်မာပြည်မှာစာပေစီစီရေးဌာနမရှိတော့ပေမဲ့အစိုးရခွင့်ပြုချက်နဲ့ထုတ်ဝေနေရတဲ့မြန်မာစာနယ်ဇင်းဟာဆက်လက်တည်ထောင်နိုင်ရေးအတွက်မိမိဘာသာစင်စာလုပ်ပြီးထုတ်ဝေနေပုံရပါတယ်။စီအစိုးရနှိပ်စက်ထားတဲ့ဒဏ်ရာဒဏ်ချက်တွေကြန့်ရှိနေသေးတာမို့အစိုးရပေးတဲ့သတင်းကိုတန်ရောင်လိုက်ပြီးသတိထားရေးသားနေကြပုံရပါတယ်။ဒါပေမဲ့စာနယ်ဇင်းလွတ်လပ်မှုကိုအစိုးရကတံပိုးထားရင်ထားသလိုတိုးတက်မှုရှိနိုင်ပါတယ်။မြန်မာနိုင်ငံရဲ့ပထမဆုံးဝန်ကြီးချုပ်ဦးနုဟာစာရေးဆရာဖြစ်တာကြောင့်စာနယ်ဇင်းလွတ်လပ်မှုကိုအပြည့်အဝယုံကြည်သူဖြစ်တယ်လို့ကိုတွေ့ကြုံခဲ့သူချင်းမုံဦးတောင်းကဘလူးတို့ရွာဆိုတဲ့စာအုပ်မှာရေးထားပါတယ်။အစိုးရအဖွဲ့ဝင်နဲ့တည်င်းသမားပြိပခတ်ဖြစ်ရင်တောင်ဦးနုကဂျာဝင်ဖြန့်ပြေးလေးရှိတယ်လို့ဆိုပါတယ်။အစိုးရအဖွဲ့ဝင်တွေကိုဝေဖန်တတ်တဲ့ဗမာခေတ်သတင်းစာမှာဝင်ကြီးချုပ်ဦးနုကသမိန်ဗျမ်းအမည်နဲ့ဆောင်းပါးတွေရေးတဲ့အထိရင်းနှီးကြကြောင်းသိရပါတယ်။ဦးနုမအားလတ်တဲ့အခါမှာသမိန်ဗျမ်းဆောင်းပါးကိုဦးတန်ကရေးတယ်လို့ဆိုပါတယ်
။အစိုးရရဲ့တဘာဝကိုလိုက်ပြီးစာနယ်ဇင်းလွတ်လပ်မှုကိုတိုင်တာနိုင်ပါတယ်။လွတ်လပ်ရေးရဆာကဝင်ကြီးချုပ်ဦးနုရဲ့ပါလီမန်အစိုးရခင်မှာစာနယ်ဇင်းနဲ့တရားစီရင်ရေးမှာအထက်အလျောက်လွတ်လပ်တာတွေ့ရပါတယ်။ဆီယာနာသိန်းနဲ့1962ကစပြီးစာပေစီစီရေးဌာနဖြစ်သိမ်းတဲ့အထိအနည်း90မှာမြန်မာပြည်ဟာသတင်းလွတ်လပ်မှုကင်းမဲ့နေပါတယ်။ပုဂ္ဂလိကစာနယ်ဇင်းတွေရှိပေမဲ့လွတ်လပ်မှုမရှိတဲ့အတွက်အစိုးရကပေးတဲ့သတင်းကိုသာထုတ်ဝေကြပါတယ်။ဥပမာ2008ကဖြစ်ပွားတဲ့စိမ့်လက်ကန္တာကမုတ်ကုတ်တထေးမိသားစုအသက်ခံရတဲ့အမှုအခုထိလက်သက်မပေါ်တဲ့သတင်းနဲ့ဗိုလ်ချုပ်မူကြီးဟောင်းတန်းရွှေရဲ့မြေနေရွှေသွေးအောင်မကြာမီကယင်ထင်းရဲကိုထုတ်ကြိတ်တဲ့သတင်းဟာပြည်တွင်းစာနယ်ဇင်းကရှောင်ရှားတဲ့အကြောင်းအရာတွေဖြစ်နေပါတယ်
။2008မြန်မာဖွဲ့စည်းပုံအခြေခံဥပဒေအရသမရနဲ့ဒုသမရတွေကိုပြည်ထောင်စုလွှတ်တော်ကရွေးချယ်တင်မြှောက်ပြီးသမရကတရားသူကြီးနဲ့တရားလွှတ်တော်ချုပ်တရားသူကြီးတွေကိုခန့်အပ်တာမို့ဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်ရေးကိုလွှတ်တော်ကချုပ်ကိုင်တယ်လို့ဖြစ်နေပါတယ်။လွှတ်တော်ကိုကြီးစိုးတဲ့အနာရနိုင်ငံရေးပါတီဟာဩစာအာဏာကြီးမားပါတယ်။အနာရပါတီကဥပဒေပြုဌာနနဲ့အုပ်ချုပ်ရေးဌာနကိုချုပ်ကိုင်ထားတဲ့တိုင်းပြည်မှာရွေးကောက်ပွဲအာဏာရှင်စနစ်မပေါ်ပေါက်အောင်လွတ်လပ်တဲ့တရားစီရင်ရေးဌာနနဲ့သတင်းမီဒီယာရှိဖို့လိုကြောင်းအင်္ဂလိပ်နိုင်ငံရေးဓလေ့ကသက်သေပြနေပါတယ်။ရွေးကောက်ပွဲအနိုင်ရတဲ့နိုင်ငံရေးပါတီနဲ့အစိုးရကိုစောင့်ကြည့်မဲ့လွတ်လပ်တဲ့တတိပုဂ္ဂလသတင်းမီဒီယာနဲ့တရားစီရင်ရေးဌာနရှိဖို့လိုအပ်ပါတယ်
။ဦးသိန်းစိန်အစိုးရလက်ထက်မှာပုဂ္ဂလကသတင်းစာထုတ်ဝေခွင့်ရှိတယ်ဆိုပေမဲ့အစိုးရခွင့်ပြုမှာထုတ်နိုင်ပါတယ်။ပထမဆုံးဝန်ကြီးချုပ်ဦးနုလက်ထက်ကလိုလွတ်လွတ်လပ်လပ်ထုတ်ဝေနိုင်တာမဟုတ်ပါဘူး။တန်းပြည်တိဆောက်ရေးမှာစာနယ်ဇင်းတွေတရတအားပါဝင်ဖို့ဖိတ်ခေါ်တာဟာအစိုးရလောက်တာကင်နာကိုထောက်ခံဖို့တိုက်တွန်းနေတဲ့သဘောဖြစ်ပါတယ်။တွယ်ဝိုက်တဲ့နီးနဲ့သတင်းမီဒီယာကိုကြိုးကင်နေတာဖြစ်ပါတယ်။အစိုးရလမ်းစဉ်ကိုမဆန်းစစ်ဘဲရောရောင်လိုက်တဲ့သတင်းမီဒီယာဟာအစိုးရအသုံးတော်ခံဖြစ်သွားတာကိုအမေရိကန်မှာမကြာခဏတွေ့နိုင်ပါတယ်။ဥပမာအကြောင်းမခိုင်လုံပဲအီရတ်နိုင်ငံကိုကျူးကျော်တိုက်ခိုက်တဲ့ Bush အစိုးရလမ်းစဉ်ကိုစန့်ကျင်ဝေဖန်သုံးသပ်သူဟာအမေရိကန်စာနယ်ဇင်းမှာတရားခံနှုန်းတောင်မရှိခဲ့တာတွေ့နိုင်ပါတယ်။
အစိုးရစာနယ်ဇင်းနဲ့တတိပုဂ္ဂလစာနယ်ဇင်းပြိုင်ဆိုင်ထုတ်ဝေနေတော့အစိုးရနဲ့ဆိုင်တဲ့သတင်းကိုပုဂ္ဂလိကစာနယ်ဇင်းတွေကိုရောင်းဖို့ပြန်ချဲရေးဝန်ကြီးဌာနကစီစဉ်တာကိုဝင်ဝင်ကောက်ဝဲကြပါတယ်။ဒီမိုကရေစီနိုင်ငံတွေမှာလွတ်လပ်စွာသတင်းသိရှိပိုင်ခွင့်ဥပဒေ Freedoms of Information Act ပြဋ္ဌာန်းပြီးအစိုးရဇင်းနဲ့ပြည်သူလူထုကိုသတင်းဖြန့်ဝေနေချိန်မှာဗမာအစိုးရကသတင်းရောင်းစားဖို့စဉ်းစားတာဟာအမြင်မတော်စင်တော်နဲ့ခလောက်ဖြစ်နေပါတယ်။သတင်းချုပ်ကိုင်းတဲ့အစီအလာကိုကြော်လွားဖို့အစိုးရအနေနဲ့အခက်အခဲရှိနေပုံရပါတယ်။လွတ်လပ်တဲ့ပုဂ္ဂလိကသတင်းမီဒီယာအနေနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဖြစ်စဉ်မှာတန်ရှင်းရေးအလုံသမားသဘောမျိုးနဲ့ပေါင်းဝင်နိုင်နိုင်ကိုလေအစိုးရကအသိအမှတ်ပြုလိုပါတယ်။ပေါက်ပြံမှုအလွဲသုံးစားလုပ်မှုမတရားမှုစတာတွေကိုမချောက်မယွန့်ဖော်ထုတ်တဲ့စာနယ်ဇင်းဟာပြည်သူလူထုရဲ့ယုံကြည်လေးစားမှုကိုရပါလိမ့်မယ်။တရှိရေးအလုတ်သမားမရှိတဲ့လူအဖွဲ့အစည်းဟာကြမ်းကြမ်းမာမာရှင်တန်းတိုးတက်ဖို့အခက်အခဲရှိနိုင်ပါတယ်။ဒါကြောင့်အစိုးရအနေနဲ့သတင်းသမားကိုတရှိရေးလုတ်သားအဖြစ်လုတ်ပိုင်ခွင့်ပေးနိုင်မလားဆိုတာစောင့်ကြည့်ရပါလိမ့်မယ်။